တောင်တရုတ်ပင်လယ်တွင်ထွက်လာနိုင်တဲ့ပြဿနာတွေကိုချက်ချင်းတုံ့ပြန်နိုင်ရေးစီးရီးလေ့ကျင့်မှုတွေကိုထောင်ထဲချီတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့ဩစတြေးလျထူးတပ်ဖွဲ့တွေနဲ့အတူစတင်လုပ်ဆောင်နေပါပြီ။နှစ်စဉ်လုပ်တဲ့ဒီပူးတွဲဆက်စင်လေ့ကျင့်မှုတွေကိုအခုနှစ်မှာတော့တရုတ်နဲ့ရေပိုင်းနဲ့တင်းမာမှုတွေပုံများလာတဲ့ဂျပန်နိုင်ငံကခုခုခုခံကာကွယ်ရေးတပ်တွေအနေနဲ့လည်းစောင့်ကြည့်လေ့လာသူဖြစ်ပထမဆုံးအချိန်ပါဝင်လာပါတယ်။ဒီစီးရီးလေ့ကျင့်မှုမှာတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့လှုပ်ရှားမှုတွေကိုဆန့်ကျင်ပြောဆိုလာနေပြီးတရုတ်နဲ့ရေပိုင်းနဲ့ငင်းပွားနေတဲ့ဖိလစ်ပိုင်ရဲ့မဟာမိတ်လည်းဖြစ်တဲ့ဒီနောက်နိုင်ငံတွေအဓိကခန့်ကန့်တာကနေပါဝင်လာနေပေမဲ့အခုစီးရီးလေ့ကျင့်မှုဟာတရုတ်ပါဝင်ဗန်နိုင်ငံကမှရည်ရွယ်တာမဟုတ်ဘူးလို့တော့ဆိုပါတယ်ဖိလစ်ပိုင်စစ်လေ့ကျင့်ဒါရိုက်တာရေနပ်ဖူချုပ်ကြီးအလက်ဇန်ဒါလိုပက်စာသတင်းထုတ်တွေကိုပြောရမှာအခုလိုထုတ်ပြောခဲ့တာဖြစ်ပြီးဒီစစ်စင်ကြောင့်လူရေကန်ရေအားနည်းနေတဲ့ဖိလစ်ပိုင်တပ်တွေအတွက်စွန့်ရင်နဲ့အင်အားကြီးမားတဲ့အမေရိကန်တပ်တွေနဲ့တွေ့လို့ရတာအထောက်အကူပြုစီတယ်လို့ထုတ်ပြောခဲ့ပါတယ်ဒီစစ်စင်မှာအမေရိကန်တပ်တွေကိုဦးဆောင်နေတဲ့အမေရိကန်ရှိတဲ့ဒုဗိုလ်ချုပ်ကြီးဂျွန်ထူလန်ကလည်းအမေရိကန်အနေနဲ့တောင်တရုတ်ပင်လယ်ပြဿနာကိုကြော်လောက်နိုင်မှုပါဝင်ဒီဒေသတွင်တည်ငြိမ်မှုကိုမြင်ကျင်တာပါလို့ထုတ်ပြောခဲ့ပါတယ်ဒုဗိုလ်ချုပ်ကြီးထူလန်ကဆက်ပြီးအခုလိုစီးလေ့ကျင့်ကနေနှစ်စဉ်လုပ်ခြင်းအဖြစ်တောင်တရုတ်ပင်လယ်အတွင်းဘာတွေဖြစ်နေလဲဆိုတာကိုသိရဖို့အရေးပါလာတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ